ယူကန်နာနိုင်ငံမှာကျင်းပမဲ့ဗမ်မလိုက်လှုပ်ရှားမှုအဖွဲ့ NAM အစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးဟာဆန်မာမုတ်ကမြန်မာနိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံသွားဖို့ရှိတယ်လို့ပြောပါတယ်ကျွန်တော် NAM အစည်းအဝေးတက်ပါမယ်အဲ့ဒီမှာမြန်မာနိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံမှုရှိပါတယ်လို့ရှက်တကောင်းမြို့မှာရှိတဲ့လေစိတ်မှာသတင်းတောက်တွေနဲ့တွေ့ဆုံစင်မှာပြောသွားတာပါဗမ်လိုက်လှုပ်ရှားမှုအဖွဲ့ NAM အစည်းအဝေးကိုဒီလ15ရက်နေ့ကနေ20ရက်နေ့အထိယူကန်နာနိုင်ငံမှာကျင်းပနေရပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတိတ္တမ၄တန်းကိုနေရက်ပြန်ပို့ရေးအစီအစဉ်အတွက်သတင်းတောက်တွေကမေးမြန်းရမှာလဲမြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးပိုတိုးတက်လာတဲ့အတွက်ကြောင့်မို့လို့တန်ကင်းတမန်ကင်းရဖြစ်ရှင်းနိုင်မှုယုံကြည်ကြောင်းကိုလည်းပြောသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံပြန်လည်ပို့ဆောင်ရေးအတွက်မိနစ်ထဲကကြိုးပမ်းနေတာပါကနဦးအနေနဲ့ရိုဟင်ဂျာပေါင်း1000ကျော်ကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလိုလားနေတာပါလက်ရှိမှာလည်းရိုဟင်ဂျာအများအပြားဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာအချိန်ကာလကြာမြင့်စွာခိုလုံနေတဲ့အတွက်တိုးပွားလာတဲ့လူဦးရေလူမှုစီးပွားတဘာဝပတ်ဝန်းကျင်ထိမ့်သိမ်းစတဲ့ကုန်ကြစည်တွေဟာဒီဒုက္ခတွေတွေကိုဆက်ပြီးလက်ခံထားနိုင်ဖို့အတွက်တန်တက်ချက်တစ်ခုဖြစ်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ရိုဟင်ဂျာတွေကိုနေရပြန်ပို့ရေးအတွက်နှစ်ကြိမ်တိုင်ကြိုးစားခဲ့ပြီးမယ်လဲရိုဟင်ဂျာတွေကြားထဲမှာသူတို့ရဲ့ဘေးကင်းမှုနဲ့လုံခြုံရေးကိုစိုးရိမ်မကင်းဖြစ်နေကြတဲ့အတွက်အခုအချိန်ထိနေရပြန်ပို့ရေးအစီအစဉ်ဟာအောင်မြင်မှုမရသေးပါဘူးရှင်